ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအကြီးအကျယ်ဝေဖန်ခံနေရတဲ့ဒေါက်ဆန်းစုကြည်ဟာတကယ်တမ်းခက်ခဲရှုပ်ထွေးတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးသူမအနေနဲ့စစ်တပ်ကိုလမ်းကြောင်းမှန်ပေါ်တင်ပေးနိုင်ဖို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်ရိုဟင်ဂျာတွေအပေါ်နှိပ်စက်နှိမ့်ပတ်မှုတွေနဲ့ပတ်သက်လို့စစ်တပ်ကိုဖိအားပေးနိုင်ဖို့အတွက်လည်းမြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့ထားကြောင်းနိုင်ငံသားဝန်ကြီးကပြောပါရယ်အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်လူးဝစ်ဘီလ်တက်သူမက်ကော်နယ်စင်တာမှာလုပ်တဲ့အခမ်းအနားမှာမနေ့ကပြောဆိုသွားတာဖြစ်ပါတယ်မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပြီးအမေရိကန်ပြည်ထောင်စုရဲ့မြန်မာဆိုင်ရာမူဝါဒတွေမှာဥဆောင်တိုက်တွန်းသူအထက်လွှတ်တော်အမတ်အများစုကောင်းဆောင်အထက်လွှတ်တော်အမတ်မစ်မက်ကော်နယ်ကလူးဝစ်ဘေးဒက်သူမက်ကော်နယ်စင်တာမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့အမေရိကန်နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်ပြီးဆွေးနွေးမှုအတွင်းမြန်မာအရေးကိုတီးခြားမေးမြန်းခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာအရေးအကြီးအကျယ်ဝေဖန်ခံရတဲ့ဒေါက်ဆန်းစုကြည်အပေါ်သဘောထားနဲ့ပတ်သက်ပြီးအထက်လွှတ်တော်မှမက်ကော်နယ်ကမေးမြန်းခဲ့တာမှာနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကအခုလိုပြောပါတယ်
။ Those are the two polar ends of the choices that she faces there. From the United States perspective, we don't choose leaders, we choose good outcomes.
ဒီမှာအနေနဲ့လုံးဝစန့်ကျင်ကွဲလဲတဲ့အစွန်းတစ်ဖက်ကြားရွေးချယ်ရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါ။အမေရိကန်ပြည်ထောင်စုရဲ့ရှေ့တုန်းကတော့ကျွန်တော်တို့အနေနဲ့ခေါင်းဆောင်တွေကိုမရွေးပါဘူး။ကျွန်တော်တို့ကရလက်ကောင်းတွေကိုရွေးချယ်ပါတယ်။ဒါကြောင့်လဲမြန်မာစစ်တပ်အပေါ်မှာဖိအားပေးနိုင်ဖို့ကျွန်တော်တို့လုပ်ပါတယ်။အရင်အစိုးရတုန်းကဒါမျိုးလုပ်ဖို့ညှိနှိုင်းပါတယ်။ဒီလူတွေကတကယ်ကိုမကောင်းဘူးဆိုတာကိုကျွန်တော်တို့ပြောထားပြီးပါပြီ။နောက်ဒီကိစ္စမှာဆိုရင်လဲဒီလောက်ရက်တွေမှာပါဝင်ပတ်သက်သူတွေကကျွန်တော်တို့အားလုံးအတွက်လဲချင်းချောင်းမှုဖြစ်ပါတယ်။
2019ခုနှစ်ဩဂုတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတင်းချီထွက်ပြေးခဲ့ရမှုနောက်ပိုင်းမြန်မာစစ်တပ်တာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဒေါက်ဆာဆူချီဘက်ကရှုတ်ချပြောဆိုဖို့ရည်တည်ပေးဖို့ပြက်ကွက်တယ်ဆိုပြီးနိုင်ငံတကာကဝေဖန်ခံရတဲ့အပြင်ဒီမိုကရေစီရေးချိုးဖောက်မှုကာလကကြီးမြင့်ခံရတဲ့နိုင်ငံတကာဂုဏ်သူဆောင်စုတွေလည်းပြန်ပြီးရုပ်သိမ်းခံခဲ့ရပါတယ်။ဩဇာကြီးတဲ့အမေရိကန်အထက်လွှတ်တော်မှမစ်မက်ကော်နယ်ကတော့သူနဲ့ဒေါက်ဆန်းစုကြည်ကြားမှာဆယ်စုနှစ်နှစ်ခုကြာခိုင်မာတဲ့ဆက်ဆံရေးရှိကြောင်းဆေးဥချုပ်ရေးကနေဒီမိုကရေစီဘက်ကိုအသွင်ကူးပြောင်းဖို့ကြိုးပမ်းမှုကိုလည်းသူ့အနေနဲ့စိတ်ဝင်တစားစောင့်ကြည့်ခဲ့ကြောင်းဒါပေမဲ့အကြီးအကျယ်ဝေဖန်ခံရတဲ့ဒေါက်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်။
But there seems to be some backsliding, and she's been under a lot of criticism for not.
ဒါပေမဲ့ဆွေယုံမှုတချို့စီနေပုံရပါတယ်။သူလည်းအကြီးအကျယ်ဝေဖန်ခံရပါတယ်။စစ်တပ်ကိုယ်တိုင်မဟုတ်ပဲရိုဟင်ဂျာတွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေအပေါ်မှာပြင်းပြင်းထန်ထန်တုံ့ပြန်ခြင်းမရှိတဲ့အတွက်ဖြစ်ပါတယ်။သူမအပေါ်ချီးမြှင့်ထားတဲ့ဂုဏ်သူဆောင်စုတွေကိုလည်းပြန်လည်ရုပ်သိမ်းသွားကြပါတယ
်။ဒေါက်ဆာဆွကြည်ဟာစစ်တပ်ကိုမသိမ်းသွင်းနိုင်မဲ့ဆုံးဖြတ်ချက်မျိုးကိုကျင့်သုံးနေမိပြီလား။နောက်ဆုံးမှာအရှုံးနဲ့ရင်ဆိုင်သွားရနိုင်တဲ့အန်ဒီယေရှိလားဆိုပြီးအထက်လွှတ်တော်အမတ်မက်ကော်နယ်ကမေးခွန်းထုတ်ပြီးနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကိုမေးမြန်းခဲ့တာပ
ါ But the military's got an awful lot of power and she's facing a true conundrum
စစ်တပ်ကတိတ်ပြီးအာဏာကြီးနေပြီးသူမအနေနဲ့တကယ်ကိုဘေးကျန်နိုင်ကြအခြေအနေနဲ့ရင်ဆိုင်နေရတာပါကျွန်တော်တို့ရဲ့မျှော်လင့်ချက်မျှော်မှန်းချက်ကတော့မက်ကန်နဲ့ရလက်တွေထွက်လာနိုင်ရေးအတွက်သူမအနေနဲ့အစွမ်းကုန်ဆောင်ရွက်မယ်လို့ယုံကြည်ပါတယ်နိုင်ငံအတွက်ပြည်သူတွေအတွက်သူတို့ကိုလမ်းကြောင်းပေါ်ရောက်အောင်ပို့ဖို့သူမကလိုလားနေပါရဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အာဏာရယူပြီးနောက်ရိုဟင်ဂျာပြည်ထနာဖြည့်ရှင်ရေးအတွက်ကုလအကြီးအကဲဟောင်းကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်ထွက်ပေါ်လာပြီးမကြခင်မှာပဲရခိုင်မြောက်ပိုင်းပြည်ပခါဖြစ်ရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတာဖြစ်ပါလေမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပေမဲ့ထွက်ပြေးရသူတွေကိုပြန်လက်ခံမယ်လို့ပြောပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့ဆန့်ရွက်ချက်တွေကပဲလိုက်တယ်လို့အစိုးရကပြောဆိုပြီးကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အချက်လက်ရှာအဖွဲ့နောက်အခုနောက်ဆုံးဖွဲ့တဲ့မြန်မာဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးမစ်ရှင်တို့ကိုပြည်ဝင်ခွင့်မပေးပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကမအောင်မြင်သေးတဲ့တစ်ချိန်တည်းမှာပဲမျိုးရုံးတက်ဖြတ်မှုဆွဆွဲခြင်းနဲ့နိုင်ငံတကာတရားရုံး ICJ မှာလည်းအမှုဖွင့်ခံထားရတာဖြစ်ပါတယ်